အန်ကယ်ဥပမင်းကိုဒီလေးရက်နေ့ကနေပြန်ကုန်အင်းစိန်ထောင်းနေထောင်ပြောင်းနေဒီဒေါ်ဆန်းစုကြည်ကိစ္စနဲ့လည်းပတ်သက်နေတယ်လို့ပြောတယ်ဘလို့ထောင်ပြောင်းပြီးတော့ဘယ်တော့မှပို့ခံလိုက်ရလဲသွားတွေ့တော့ကဘလို့အခြေအနေနဲ့တွေ့ခဲ့ရလဲဗျ
သွားတွေ့တော့ကတော့အခုကတော့ဘင်းသားမှမေးလို့မရဘူးလေ SP ရောဝါတာရောရှိနေတယ်ဟိုအသေးစိတ်တော့မသိလိုက်ရဘူးပေါ့နော်ဒါပေမဲ့ဒီအခြေအနေမျိုးနဲ့ပတ်သက်နေတယ်လို့သိရတယ်ပေါ့နော်ဥတီပြီးတော့မေးမလို့ပဲဒါပေမဲ့ तू ကမျက်ရည်မျက်ခြေကြားလိုက်တာနဲ့ကိုယ်လည်းမမေးဖြစ်တော့ဘူးအဲ့လိုမျိုးဖြစ်သွားတာ
ဟုတ်ကဲ့
နောက်ဟိုရောက်ပြီးတော့သူတို့16ရက်ကတော့ဆန်းစုကြည်မွေးနေမှာ तू ကအဲ့မှာ coffee mix တွေလွဲလွဲကိုကိုနဲ့ပေါ့နော်အဲ့ဒါတိုက်လိုက်တဲ့ခါကျတော့တိုက်လိုက်တယ်လို့ပြောတယ်ပေါ့နော်ဒီကဟိုမှာနေလို့ထိုင်လို့လည်းကောင်းပါတယ်အဲအဲ့လိုမျိုးပြောတယ
်အခုကပြီ
းတော့သူတို့ရထားနဲ့ရထားနဲ့ဒီကနေသွားတယ်ပေါ့နော်ရထားနဲ့သွားတယ်ပြီးတော့ဟိုရောက်တော့တင်မောနဲ့မန္တလေးရောက်တော့တင်မောနဲ့ပြန်သွားတယ်အဲ့လိုပြောပါတယ
်အန်ကနဲ့တွေ့တဲ့အခါမှာဘာအကြောင်းတွေပြောပြတာများလဲသူကျမ်းမာရေးအခြေအနေဘာအများပြောပြသေးတယ်ဗျာ
အာကျမ်းမာရေးအခြေအနေကပြောရရင်တော့ကျမ်းမာရေးအခြေအနေကဖရာတော့ကျမ်းမာရေးလိုက်စားတော့ကောင်းတယ်ပေါ့နော်အခုတောင်ဆန်းစုကြည်မွေးနေတော့ကသူ့ရဲ့ feeling ပေါ့နော်တောင်ဆန်းစုကြည်ကိုသူအမှတ်မှတ်ရရရှိပါတယ်ဆိုတဲ့ feeling လေးကိုသူပြောပြတာအဲသူဒီသူ့မွေးနေတောင်ဆန်းစုကြည်မွေးနေမှာသူကအဲ coffee mix တွေအဲ့မှာတိုက်လိုက်တယ်ပေါ့နော်တော့လွယ်လွယ်ကူကူရှိတာဒါတခုပဲရှိတဲ့ခါကျတော့အဲ့ဒါကိုတိုက်လိုက်တယ်ပေါ့နော်အဖေမွေးနေရကြတော့တောင်ဆန်းစုကြည်ကမွေးနေရ16ရက်နေ့အဖေမွေးနေရကြတော့28ရက်နေ့28ရက်နေ့သူ့မွေးနေ့ကျတော့ပတ်စံကိုချိန်ပြီးတော့မလုပ်ဖြစ်ဘူးပေါ့တဲ့အဲ့လိုပြောလိုက်တယ်အဲသူမှတ်မှတ်ရရတော့ပြောပေးပါဒေါ်ဆန်းစုတီမွေးနေ့မှာသူအဲ့လိုမျိုးအမှတ်တရတော့လုပ်ဖြစ်ပါတယ်ဆိုတာကိုပြောပေးပါပေါ့နော
်ဒေါ်စုအမှုဖြစ်နေတော့ကထောင်ထဲကိုဒီအင်းစိန်ထောင်မှာရှိနေတယ်အမှုစဖြစ်တော့ပေါ့နော်အင်းစိန်ထောင်မှာရှိနေတယ်အဲ့တော့ကသွားတွေ့ဖြစ်သေးတာ
တွေ့ဖြစ်တယ်တွေ့ဖြစ်တဲ့အချိန်မှာဒေါ်ဆန်းစုတီစပြီးရောမှဖမ်းခံရတဲ့နေ့နောက်တနေ့အမှုဆွဲခံရတဲ့နေ့နောက်တနေ့မှာသွားတွေ့လိုက်တာဆိုတော့အဲအဖေကိုပြောပြတဲ့ခါကျတော့အဖေကလည်းဟိုအထက်ရနေပြီးတော့အတိတ်ပဲမရှိဘူးဘာဖြစ်တယ်ညာဖြစ်တယ်နဲ့ပြောတယ်ဒါပေမဲ့ညီမတို့ကလည်းဟိုဒီဟိုဖုန်းနဲ့ပြောရတယ်ကင်မရာတွေကလည်းရှိတယ်ဆိုတော့ခါကျတော့တိတ်တိတ်ချာချာမပြောဖြစ်ဘူးအဲအခုပြောင်းသွားတဲ့အချိန်မှာအဲ့လိုမျိုးဖြစ်သွားတယ်ဆိုတော့အဲညီမစိတ်ထင်တာဒီလိုမျိုးပဲတောင်ဆန်းစုကြည်ကိစ္စနဲ့ပဲလို့ထင်တယ်ပေါ့နော်အဲ့လိုမျိုး၄ယောက်ပြောင်းနေတဲ့လေယောက်ပြောင်းနေဆိုတော့အဲ့ဒီလေယောက်စလုံးပါတဲ့နာမတွေ့ကြသေးဘူးတဲ့အခုမှသမီးကပထမဆုံးလာတွေ့တာတဲ့အဲရန်ကုန်ကနေပြောင်းလာလေယောက်တောင်ပြောင်းလာတယ်တဲ့အဲ့ဘသူတွေလဲဆိုတာညီမမသိဘူ
းခုအငယ်ခုလိုဒီအင်းစိန်ကနေဟိုနယ်ဝေးရောက်သွားတာကိုတွေ့ရတော့အခါကျတော့ဘလို့ခံစားရလဲ
ညီမတွေထောင်ကြလေ6ခါတောင်ရှိသွားပြီနော်တကားမှလည်းအဲ့လိုမျိုးနယ်ထောင်ကိုပြောင်းတာတကားမှမရှိခဲ့ဘူးအင်းစိန်မကြီးပဲကြတယ်ဆိုတော့ဒီလို feeling မျိုးလဲတကားမှဟိုမခံစားခဲ့ရဘူးလေအခုအဲ့နေရာလဲသွားတဲ့ခါကျတော့ညီမကရှေ့ပံကသုံးခကြီးလွန်လို့ရောသုံးဘက်လောက်ကမသွားတွေ့ထားဘူး။တော့မသွားတွေ့ထားတော့အော်ဒီမှာပစ္စည်းတွေလဲလိုလိမ့်မယ်ဆိုတော့မှအထုတ်တည်။အကြီးတွေပဲသိရမလားနဲ့သွားရော။သွားပြီးတော့မှထောင်ကျောင်းနဲ့ဗမော်ထောင်ကိုကျောင်းနဲ့ဆိုတဲ့စာရွက်ကြီးလဲပြန်လဲပြန်ထွက်လာအောင်ညီမလေးဟိုဘယ်လိုခေါ်မလဲ။ဟိုမျှော်လင့်ချက်တွေလေးသိရမလား။အခုချက်ချင်းတွေ့ရတော့မယ့်ကိစ္စမှာမျှော်လင့်ချက်တွေမဲ့သွားတာဒူးတွေတုံပြီးရင်းနေရင်းနေစစစအဲ့လိုမျိုးတွေဖြစ်လာတည်ရမလား
ဂျွန်လာ၄ရက်နေကနေစပြီးတော့ပြောင်းသွားတယ်အခုပထမဆုံးသွားတွေ့ရတွေ့ရခါမှာဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီထောင်ပြောင်းခါနဲ့ပတ်သက်ပြီးတော့သမီးတယောက်အနေနဲ့ဘာမှန်းပြန်ပြောချင်တာရှိလဲဗျာ
တာဝန်ရှိတဲ့လူတွေပေါ့နော်တာဝန်ရှိတဲ့လူတွေကိုညီမပြောချင်တယ်ပြောချင်တာတစ်ခုတောင်းပန်ချင်တယ်တာဝန်ရှိတဲ့လူတွေလက်ထဲမှာပေါ့နော်အာဏာတွေရှိတယ်လုပ်ပိုင်ခွင့်တွေအများကြီးရှိတယ်အဲ့လိုဒီလိုထောင်ပြောင်းလိုက်ပြီးဆိုတဲ့ဟာကိုမိသားစုကိုဘယ်လိုပဲဖြစ်ဖြစ်အသိပေးပေးပါဘာဖြစ်လို့လဲဆိုတော့မိသားစုကအခက်ခဲတွေအများကြီးနဲ့ပါတွားတွေ့ရတာလေတွားတွေ့ရတယ်ဒီအခက်ခဲဆိုတာမျိုးကဟိုတစ်ခုနှစ်ခုဒီလိုမျိုးရှိကြလို့တော့မရဘူးသိရဲ့မလားစီးပွားရေးအခက်ခဲလူမှုရေးအခက်ခဲမိသားစုအခက်ခဲတွေအများကြီးရှိမယ်ဒီတာဝန်ရှိတဲ့လူတွေကိုညီမပြောချင်တာဒီသူတို့ကနေမျိုးညီမတို့ကိုဒီလိုမျိုးဆက်သွဲလိုက်လို့ဘာမှမခက်ခဲသွားပါဘူးလို့ဒီဟာလေးကိုနည်းနည်းတော့ပြန်ပြီးစီစစ်ပြီးတော့မှမိသားစုတွေကိုကြိုပြီးတော့ဟိုအကြောင်းကြားပေးတော့ပို့ပြီးတော့တယောက်နဲ့တယောက်အဆင်ပြေတယ်ပေါ့နော်ပြီးတော့ညီမတို့အဖေတွေကလည်းဘန်သူတွေလည်းမဟုတ်ပါဘူးပေါ့နော်ဟိုသူတို့မှားသွားတဲ့အမားတွေကိုကူညီပြီးတော့ရှာဖွေပေးတဲ့ထောက်ပြနေတဲ့လူတွေပါလို့အဲ့လိုမျိုးပြောချင်တယ်ပေါ့နော်ဟိုစနစ်ကြီးကိုပဲညီမတို့ကတွန်းလှန်နေရပါလူတွေကိုတွန်းလှန်နေရမဟုတ်ဘူးဆိုတာကိုလေပြောချင်တယ်ညီမကြောက်တတ်ပါရဲ့သိရမလား
ဟုတ်ကဲ့အခုလိုဖြေပေးတာကျေးဇူးတင်ပါတယ်ခင်ဗျ
ဟုတ်